မလေးရှားနိုင်ငံမလကာမြို့ကဇေဝယ်စင်တာတစ်ခုကအပြင်မှာရင်ညိုရင်စားမရှိတဲ့အမည်မသိလူအုပ်စုတစုကနေမြန်မာနိုင်ငံသား၃ဦးကိုရုတ်တရက်တိုက်ခိုက်တာကြောင့်နှုတ်ဦးဟာဦးခေါင်းနဲ့မျက်နှာမှာဒဏ်ရာရရှိပြီးတော့မလကာမြို့စေယုံကြီးမှာပို့ပြီးတော့ဆေးကုသမှုခံနေရပါတယ်တူဦးကတော့အုံနောက်ကိုထိခိုက်မှုရှိတာကြောင့်ဒဏ်ရာအခြေအနေစိုးရင်ရတယ်လို့လည်းဆိုပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းနာမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမလကာမြို့ကမြန်မာနိုင်ငံသားလူငယ်တွေဈေးဝယ်စင်တာတစ်ခုကအပြန်မှာအမိမသိတဲ့လူအုပ်စုတစုကနေမြန်မာနိုင်ငံသား၃ဦးကိုစတင်တိုက်ခိုက်ခဲ့တာပါဒီအတွက်မြန်မာနိုင်ငံသား၂ဦးကတော့ဒဏ်ရာတွေပြင်းထန်စွာရရှိခဲ့ပြီးမလကာမြို့စေယုံကြီးမှာကုသမှုခံယူနေရပါတယ်တရုံကြီးကိုသွားပြီးမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုတွားရောက်သတင်းပေးခဲ့တဲ့မြန်မာတန်ရုံကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကွာလာလမ်ပူဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါဗ
ျ။ပို့တိုင်းရင်သာခွန်ထွန်းကြီးဟာဟိုနဖူးမှာပေါ့ပြက်ရှတန်ရန်နဲ့လေးလက်မကအရှိတော့အနေနဲ့ဝင်ပြီးတန်ရန်အနေပြင်ထားရပါတယ်ပေါ့ဖုန်းမင်းလိုက်ဆိုတဲ့ကောင်လေးသူကတော့ဒီနဖူးမှာဒုတ်တွေနဲ့ရိုက်ခံရတယ်နောက်တစ်ခါသူတက်ခိုက်တဲ့ခါမှာသူထွက်ပြေးလို့မရသွားတယ်ဒီကျွန်တော်တို့တနေ့ပနေ့ပို့တိုင်းရင်သာခုံထုံးကြည့်ရတော့ပထမအနေထားတော့တော်တော်နဲ့ဝင်ပြီးစေးဝါတော့ဒီအုံနောက်ကသွေးဝင်မယ်လို့ယူဆတယ်ဆိုပြီးလောက်လိုက်တော့ဒီအခုညဘက်ဒီမလေးရှားဆန်တော်ချင်း9နိုင်ပေါ်ကျော်လောက်ထိရတော့ပြန်ပြီးသူတန်ပြီးစိုးဟောစာပေါ်ဆရာဝန်နဲ့တွေ့ဆုံပြတဲ့ခါမှာစိုးရင်နဲ့အနေထားအနေကိုဝင်သွားပြီပေါ့အဲ့တော့သူတို့လည်းဒီမိသေးတွေပြီးအတန်းနဲ့ဆေးတွေပူတဲ့အကြောင်းအဲ့ကောင်းမွန်တဲ့အနေထားကိုပြန်ရသွားပြီဆိုတော့ကျွန်တော်ပြန်ပြောပါမယ်
တိုက်ခိုက်သူတွေဟာရန်ညိုးရန်စားမရှိပဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းဒဏ်ရာရသူတွေကပြောပြတဲ့အကြောင်းဦးစန်းဝင်းကဆက်ပြောပြပါတယ
်ချမ်းမေးကြီးသူတို့တခါမှအဲ့လိုပါပြဿနာမျိုးတွေမရှိဘူးတို့ဒီမလေးရှားရောက်တာတနည်းခွာခန့်ရှိသွားပြီတဲ့ဥကသူတို့ကသူဈေးဝယ်ကြီးပြန်စင်းပြီးပြန်လာတာတဲ့တောက်စားထားရတယ်မရှိပါဘူးတဲ့ဖုန်းမင်းလိုက်ဆိုတဲ့ကောင်လေးကပြောပြတာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပဋိပက္ခတွေဖြစ်ပွားနေချိန်မှာပဲအခုလိုမျိုးမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရတဲ့အတွက်တန်တရားတွေဖြစ်လာတယ်လို့လည်းမလေးရှားနိုင်ငံကအကျဉ်းချနေတဲ့မြန်မာတွေနဲ့ပတ်သက်လို့မြန်မာတန်ရုံနဲ့အတူဘာသာပြန်ဖြစ်လိုက်ပါကူညီပေးနေတဲ့ကိုတီဟမောင်မောင်ကလည်းပြောပါတယ်
။ဒါကဘာကြောင့်လဲကျွန်တော်တို့ကဥပမာဖြစ်နေတဲ့ဒီလိုချစ်တာနဲ့ဟိုတော်တော်တိုက်ဆိုင်နေကြလားဒါမှမဟုတ်ဒီမျိုးသာပဲဖြစ်နေလားဆိုတော့အဲ့ဒီပုံမှာကျွန်တော်တန်တရားဖြစ်ကြည့်ရပေါ့နော
်။ဦးစံဝင်းကတော့မြန်မာနိုင်ငံကအဖြစ်အပျက်တွေနဲ့တိုက်ဆိုင်မှုတွေဖြစ်လာတယ်လို့လည်းယူဆရကြောင်းအခုလိုပြောပြပါတယ်
။မြန်မာ့တွေမလေးရှားမှလည်းမကြာခဏဒီလိုပြဿနာတရားဖြစ်နေတဲ့အခါကျတော့ဟိုပြောလို့မရဘူးပေါ့ဟုတ်ကဲ့။အဲ့လိုတိုက်ဆိုင်မှုတွေတော့ဖြစ်နေပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်လို့မလေးရှားနိုင်ငံဝန်ကြီးချုပ်ဦးဆောင်ပြီးခဲ့တဲ့လတွေအတွင်းကကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးကိုအထူးဂရုစိုက်ဖို့အတွက်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံးကသတိပေးချက်တွေထွက်လာခဲ့တာပါဒီနောက်မှာတော့မြန်မာအလို့သမားတွေဆေးလွတ်တဲ့အစီအစဉ်ကိုလည်းယာယီရဆိုင်းထားခဲ့ပါတယ်မကြသေးခင်ကမှမလေးရှားနိုင်ငံမှာအလို့လုပ်ဖို့အတွက်မြန်မာအလို့သမားတွေကိုပြန်လည်ဆေးလွတ်ခဲ့တာဖြစ်ပါတယ်ရှင်